ကျမအစုံမမရှင်မဲဆန္ဒရှင်စည်ရေးအမှားယွင်းတွေများနေတာကြောင့်ပြင်ဆင်နိုင်ဖို့ရက်တိုးသတ်မှတ်လိုက်တဲ့မဲဆန္ဒရှင်စည်ရင်ကတ်ထားတဲ့အချိန်သတ်မှတ်ရက်မနေ့ကအကုန်ဆုံးသွားပါပြီ။နောက်ထပ်ပြင်ဆင်ဖြည့်ဆွတ်ချက်တွေနဲ့အသစ်ပြန်ထွက်လာမယ့်မဲဆန္ဒရှင်စည်ရင်ကအမှန်ထွက်ပေါ်လာနိုင်မလားဆိုတော့ကိုယ်တိုင်မဲဆေးမှားယွင်းလာတဲ့ဂျုံငယ်ရသူရဲ့အတွေ့အကြုံနိုင်ငံသားတို့ခွင့်ရေးနဲ့အညီမဲပေးခွင့်ရရေးကြိုးပမ်းနေကြသူတွေရဲ့အမြင်တွေကိုစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါဝင်မဲပေးပိုင်ခွင့်ရှိတဲ့မဲဆန္ဒရှင်စည်ရင်ကိုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေပထမဆုံးအကြိမ်မြန်မာပြည်တော်ဝင်ထုတ်ပြန်ကြေညာခဲ့တာပါ။ဒါပေမဲ့မဲစည်ရင်ကအတော်လေးကိုအမှားယွင်းများနေတဲ့အတွက်မဲဆန္ဒရှင်တွေပြင်ဆင်ဖြည့်ဆွတ်နိုင်ဖို့အချိန်ပိုပြီးတော့ရအောင်ဩဂုတ်လ14ရက်နေ့အထိနောက်ထပ်သတင်းတစ်ပတ်9ရက်သက်တမ်းတိုးပြီးခဲ့တာပါ။ပြန်လည်စစ်စစ်ပြီးရင်တော့လာမယ့်အောက်တိုဘာလ14ရက်မှာဒုတိယကြိမ်မဲစည်ရင်ကိုထပ်မံကြေညာမယ်လို့ရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပထမအကြိမ်ထုတ်ပြန်ချိန်မှာအမှားယွင်းနဲ့ကြုံခဲ့ရတဲ့သူ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။ထွက်လာတဲ့အခါမှာကျွန်တော်ရဲ့နတ်မပုံနေတာပါမလားဘူး။ကျွန်တော်ကအိမ်လုံးစုရဲ့ဟိုအောက်ဆုံးမှာရောက်တယ်။ကျွန်တော်သမီးကြီးကအိမ်လုံးဦးစီးနေတယ်ဆိုပြီးတော့ထိတ်ထုံးကပါတယ်အခုဆိုမျိုးရှိတယ်။နောက်တစ်ခါကျွန်တော်အမျိုးသားလွှတ်တော်ဦးခင်မောင်မြတ်ဝင်နေတဲ့ကင်မားတယ်ဗျာ။နော်နောက်တစ်ခါမျိုးနယ်အုပ်ချုပ်ရေးဘူးကိုယ်တိုင်မဲ့အဲ့ဒီနေရာဒီမှာလုပ်ငန်းတွေပိုင်းလိုက်ရှင်းရင်းနဲ့မျိုးနယ်အုပ်ချုပ်မှာကျွန်တော်ပြောတယ်ခွန်ကြီးတဲ့ကျွန်တော်တောင်မှမဖို့နေနံပါတ်ကမှားနေတယ်ဆိုတော့ဒီလောက်မျိုးနယ်မှာဒီလောက်တဲ့ရေးပါနေတဲ့လူတွေကိုယ်တိုင်ကမှားနေဆိုကျန်တဲ့လူတွေကပြောကြကုန်မလို့တော့ပြီးတော့ကျွန်တော်ရှင်မာက2015ရွေးကောက်ပွဲတုန်းကကျွန်တော်တို့ကဒီမှာတရားဝင်ကျွန်တော်မဲပေးခွင့်ရှိတဲ့လူက session နဲ့တက4000ကျော်ပဲရှိတယ်4686ပဲလားမရှိဘူးအခုကြတော့ဒီယာယီအိမ်အောင်စုတွေပါဒီလက်မကထုတ်ပေးလို့တဲ့ခါကျတော့အခုဘယ်လောက်ဖြစ်ဖြစ်လာတော့သတင်း5000နဲ့3000ကျော်လာမှရှိမဲပေးခွင့်ရှိတဲ့လူဒီထဲမှာကျွန်တော်တို့ဒီမှာအဓိကအစုလိုက်အပြုံလိုက်ကြာနေတဲ့လူတွေအများကြီ
းနောက်တစ်ချိန်အောက်တိုဘာမှာထုတ်ပြန်မဲ့မဲစည်ရင်မှာအမှားယွင်းကင်းဖို့မျှော်လင့်ပြီးတော့ရွှေပြောင်းလုံသမားတိမ့်နဲ့ချီရှိနေတဲ့ဖားကန့်ဒေသလိုနေရာမျိုးမှာမဲစည်ရင်အမှားယွင်းမရှိအောင်တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအထူးသတိထားဆောင်ရွက်ကြဖို့အရေးကြီးပါတယ်လို့ဥတင်ဆိုးကအကြံပေးပါတယ်
တို့ကဘယ်လိုလုပ်ရမလဲဆိုမိပြည်နေသားမှာကော်မရှင်ရဲ့ကျွန်တော်နိုင်ငံရေးပါတီရဲ့အဲဒီမှာအုပ်ချုပ်ရေးပါတယ်အပေါ်ညှိနှိုင်းပြီးတော့မှပြန်ပြင်ဆင်မယ်ဆိုလို့ရှိရင်တော့ဒီတိမ့်နဲ့ချီရှိတဲ့ကျွန်တော်ဒီမှာရှိတဲ့ဒီမိုက်ကန်တွေပေါ့ဗျာအဓိကဒါတွေမဲပေးခွင့်ရဖို့တက်ကသူကရက်ကလည်းကုန်သွားပြီပေါ့ဗျာဒါမနေ့က14ရက်မှာကုန်သွားပြီအဲ့တော့ခုနပြောတဲ့အစုလိုက်ပြုံးလဲပြန်ကြန့်ရှိနေတဲ့ပြည်သူတွေမဲပေးခွင့်ရဖို့အတွက်ပုံစံတုံးကကြီးနေတာကျွန်တော်တို့ဒုတိယနဲ့ကျွန်တော်လုပ်ဖို့ပြီးကျွန်တော်စီစဉ်ထားတာရှိပါတယ်
အလားတူပဲမဲဆန္ဒနဲ့ပြင်ပမှာရောက်နေတဲ့နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြရေးကြိုတင်ဆန္ဒမဲပေးနိုင်တဲ့ပုံစံ15ကိုတက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ယုံနေစီကိုဒီလဩဂုတ်လနောက်ဆုံးထားပြီးပေးပို့ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။ဒါပေမဲ့မဲပေးပိုင်ခွင့်ရှိတဲ့အမည်စည်ရင်းကိုရွေးကောက်ပွဲကော်မရှင်ကမြန်မာနိုင်ငံမှာထုတ်ပြန်ကြေညာချိန်မှာတော့မဲဆန္ဒရှင်အမှားယွင်းတွေဟာပြည်ပရောက်မြန်မာနိုင်ငံသားတွေထဲမှာလည်းအလွဲအမှားတွေနဲ့ကြုံခဲ့ရပါတယ်။ဒါကြောင့်မလို့မဲပေးခွင့်ရှိသူတွေမဲမဆုံးရှုံးရအောင်တပ်ဆိုင်ရာနိုင်ငံတွေမှာကြိုတင်မဲပေးခွင့်ပုံစံလျှောက်ထားရမယ့်ရက်တွေကိုဒီကနေ့ဩဂုတ်လ15ရက်နေ့အထိထပ်ပြီးတော့တိုးပေးထားတဲ့အကြောင်းနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရရေးဥဆောင်ကြိုးပမ်းနေသူတူဦးဖြစ်တဲ့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကဦးတန်းဆွေကပြောပြပါတယ်
ဒီနိုင်ငံတကာမှာရှိတဲ့ဗမာတန်ယုံတွေကိုပေါ့လေပုံစံ15ပြီးဖို့တက်ထပ်ပြီးတော့ပေါ့လေပုံရက်တိုးပေးဖို့ဆိုပြီးတော့ဝိုင်းဝန်းတောင်းဆိုကြတဲ့ဟာတွေရှိနေတော့အဲအဲ့ဒါကိုယူကောက်ပွဲကော်မရှင်ကနေပြီးတော့တန်ယုံတွေကိုပေါ့လေအတွင်းမြင့်လက်ခံကြပါဆိုပြီးတော့စာပို့တယ်ခင်ဗျာကျွန်တော်သိတဲ့တော့ဂျပန်ရယ်ကိုရီးယားရယ်ပေါ့လေဒီနေ့ပေါ့အဲဒီနေ့စနေနေ့ည12နာရီထိုးတဲ့အထိနောက်ဆုံးထားပြီးတော့ပုံစံ15တွေကိုထပ်မံပြီးတော့သူပြေးပို့နိုင်တယ်ဆိုတဲ့ဟာကိုအဲကြေညာပါတယ်ခင်ဗျာကျွန်တော်2015မှာတော့ဂျပန်နိုင်ငံမှာရောက်နေတဲ့ဗမာနိုင်ငံသားတွေကဆုတ်ပြောင်းကျင်းစာရေးရဆိုရှင်လူ800ကျော်လောက်ပဲလာပြီးတော့မဲဆန္ဒပေးခွင့်ရခဲ့ကြတယ်ဒီ2020မှာကျတော့အခုလက်ရှိအချိန်ထိဘောလေကျွန်တော်တို့ဒီနောက်ထပ်တိုးတဲ့စီးနေမပါဘဲနဲ့6000ကျော်နေပြီလို့ကျွန်တော်သိရပါတယ
်အခုဆိုရင်တော့2020ပြည့်နှစ်ရွေးကောက်ပွဲမှာပြည်သူတွေမဲဆေးရမကြံစေရေးမဲဆေးမှန်ကန်မှုရှိစေရေးမြို့နယ်အုပ်ချုပ်ရေးမှုတွေနဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကပြည်နယ်နဲ့တိုင်းကမြို့နယ်တော်တော်များများမှာတအိတ်တဆေးမဲဆေးနေလိုက်လာဆစ်ဆစ်နေပေမဲ့မဲဆေးနေမှန်ကန်တိကျစွာထွက်ပေါ်နိုင်ရေးအတွက်ကိုတော့2020ရွေးကောက်ပွဲတရားမျှတမှုရှိရေးစောင့်ကြည့်နေတဲ့ရက်ဖက်အဖွဲ့အစည်းတွေနဲ့မဲဆန္ဒရှင်ပြည်သူတွေဘက်ကတော့စိုးရိမ်မှုတွေရှိနေကြဆဲဖြစ်ပါတယ်ရှင်ကျွန်မစုမမ